ရန်ကုန်မြို့ရဲ့လုံခြုံရေးအခြေအနေတွန်းမြင့်ထားတယ်လို့သိရပါတယ်ရှင်။ဘာလို့ဆောင်နေပါသလဲရှင
်။ ASEAN 25 Summit ကဆက်ဆက်အစည်းအဝေးလုပ်ပြီလေ။လုပ်ပြီဆိုတော့ကျွန်တော်တို့ဒီရမတိုင်ခင်နဲ့လည်းကျွန်တော်တို့ကြိုတင်ပြင်ဆင်ပါတယ်။ဒီအစည်းအဝေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဒါမှမဟုတ်ကျွန်တော်တို့အခိုက်အတာဒုတိယကောင်းဆောင်ကြေညာခြင်းနဲ့ပတ်သက်လို့ဖြစ်ဖြစ်ကျွန်တော်တို့ဒီအခြေချမှုတွေရှိလာနိုင်တဲ့အတွက်အဲ့ဒီကလေးကကျွန်တော်တို့ပြင်ဆင်နေတွန်းမြင့်ပါတယ်။နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းလိုအပ်တဲ့ဒီအသိပညာပေးမှုတွေလေ့ကျင့်မှုတွေကျွန်တော်တို့လုပ်ခဲ့ပါတယ်။အခုကတော့အစည်းအဝေးလည်းစပြီးဖြစ်သည့်တွက်လေစိတ်တွေရေစိတ်တွေနောက်နိုင်ငံတကာဝင်ပေါက်ထွက်ပေါက်တွေမှာတို့ရတဲ့စစ်ဆေးမှုတွေလုပ်ပါတယ်။ဒါနဲ့တက်ရောက်လာမဲ့စီဝေးကိုယ်စားလှယ်တွေကိုတော့အဆိုင်ရလုံခြုံရေးဖွဲ့တွေတည်တည်တောင်းပေးရပြီးတော့ကျွန်တော်တို့လုပ်ပါတယ်။ရန်ကုန်မြို့ကတော့နိုင်ငံတကာဝင်ပေါက်တစ်ခုလည်းဖြစ်တယ်။နိုင်ငံတကာလေစိတ်လည်းရှိတဲ့အတွက်ရန်ကုန်မြို့ကတော့လူကြီးများလည်းတစ်ဆောင်နာမဲ့နေရဖြစ်တယ်လို့ချာချာသောနိုင်ငံတကာဧည့်သည်တွေလည်းဝင်ထွက်နေမှာဖြစ်သေးတယ်။ဒီမှာတော့တင်းတင်းလျော့ပတ်တဲ့လုံခြုံရေးစီမံရေးဆောင်ရွက်ထားပြီးဖြစ်ပါတယ်။အဲခါကျတော့ဖွဲ့စည်းရလည်းပဲကျွန်တော်တို့နိုင်ငံကိုပြတ်မှတ်ထားလာတယ်လို့တရားဝင်ကြေညာလာတာဖြစ်သည့်အတွက်ဒီကတော့ကိုယ်လည်းမရှိဘူး။လုံခြုံမှုအဆင့်တွေတတ်မှတ်ပြီးတော့အဆင့်နဲ့အဆင့်လိုက်တာမန်ချင်းရေးကြီးရင်စသဖြင့်ပေါ့နော်ဒီလိုမျိုးမြင့်တင်ပြီးဆောင်ရွက်ခဲ့ပါတယ်။အခုဆိုတော့ဒါတာမန်နဲ့မြင်တဲ့အဆင့်တစ်ခုကိုကျွန်တော်တတ်မှတ်ပြီးတော့ဆောင်ရွက်နေပြီဖြစ်ပါတယ်
။ဒီရန်ကုန်မြို့တစ်မြို့လုံးမှာလုံခြုံရေးအင်အားဘယ်လောက်ထိသုံးစွဲထားပါသလဲရှင်
။ဖြေကတော့ဒီကတော့ကျွန်တော်မပြောနိုင်ဘူးပေါ့နော်။တိုးတိုးလေးလုံလောက်တဲ့အင်အားဒါရခိုင်တို့ခဲ့တဲ့ခန္ဓာကြီးတွေမှာသုံးစွဲခဲ့တဲ့အင်အားတွေတော့ကျွန်တော်ပုံမှန်သုံးစွဲဆောင်ရွက်လည်းရှိပါတယ်
။မော်လမြိုင်မှာအကျန်းဖက်၄ဦးဝင်ရောက်လာရဆိုတဲ့ဒရင်တွေအရရန်ကုန်ကပြည်သူတွေရောဘယ်လိုအသိပေးသွားဖို့ရှိလဲ။
ကျွန်တော်တို့ကတော့ပြည်သူတွေကိုလည်းပဲဒီဘယ်လိုမှထိခိုက်နစ်နာမှုတွေဖြစ်စေချင်ပါဘူး။လာတူပဲကျွန်တော်တို့နိုင်ငံကိုယ်စားလှယ်ကိုစေဖို့အတွက်စီဝေးကြီးတွေမှာလည်းပဲဘာမှဒီပါတော်တဲ့မခံနိုင်ပါဘူး။ဒါကြောင့်မလို့လုံခြုံရေးအသိရှိကြဖို့နဲ့လိုအပ်လို့ရှိရင်ကျွန်တော်လုံခြုံရေးအဖွဲ့တွေကိုတရင်ပေးခြင်းအစပူပေါင်းဆောင်ရွက်မှုတွေနဲ့ကူညီပံ့ပိုးပေးပါလို့ကျွန်တော်ကပြောလိုပါတယ်။လာတူပဲလုံခြုံရေးအသိဆိုတော့အားလုံးမြန်မာနိုင်ငံသားတွေဖြစ်စီတွေမြန်မာနိုင်ငံရဲ့ကိုယ်သိကနောက်ကိုယ့်ရဲ့သေအိုအစည်းတွေကိုကိုအသိနဲ့ကိုပို့ပြီးတော့စောင့်ရှောက်နေတာပို့ပြီးတော့လုံခြုံပါတယ်။လုံခြုံရေးတပ်ဖွဲ့တွေကတော့တို့ရတဲ့တရင်ချက်လက်တွေပေါ့ဒီတော့ကြံ့ကြံ့ပြီးတော့ထုတ်ထားရတာဖြစ်ပြီးတဲ့လုံခြုံရေးအဖွဲ့တွေရဲ့တရင်လုံခြုံရေးဆိုင်ရာတရင်ချက်လက်ရရမြင်စင်လည်းပဲကူညီပံ့ပိုးပေးဖို့ကျွန်တော်ကပြောလိုပါတယ်
။ညဘက်မှာတကောင်စင်းတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့ညွှန်ကြားချက်ထုတ်ထားတယ်လို့လည်းသိရပါတယ်။ရဲတပ်ဖွဲ့အနေနဲ့ညဘက်လုံခြုံရေးကိုရောဘယ်လိုစီစဉ်ထားပါသလဲ
။ကျွန်တော်တို့ကတော့လိုအပ်တဲ့နေရာတွေမှာလှည့်ကင်းနေလာဒီထောက်ကင်းနေဆက်ပြီးကင်းလဲစိုးမိုးထားဖို့လုပ်ပါမယ်။နောက် threat ပေါ့ဒီ threat ပေါ်မူတည်ပြီးတော့ threat နဲ့အချိုးညီတဲ့တုံ့ပြန်မှုတွေ threat ကြီးကြီးတွေနဲ့မြတ် threat ငယ်ငယ်တွေနဲ့မြတ်ပုံမှန်လှည့်ကင်းထောက်ကင်းနေနဲ့စိုးမိုးထားမှာဖြစ်တယ်လို့အဲ့ဒီရရှိလာတဲ့တရင်ရရှိလာတဲ့အင်ဂျောင်မှုနဲ့အညီတုံ့ပြန်မှုကလည်းပဲဆောင်ရွက်သွားမှာဖြစ်ပါတယ်။အဲစင်းစစ်စီတာတို့မြို့ဝင်မြို့ထွက်တွေမှာစစ်စီတာတွေကတော့ဒီမြို့သစိမ့်နေသူတို့မို့လည်းပဲရန်တပ်တူပြုနေတဲ့ခုနပြောတဲ့ရန်ပဲသမားလူယူဆတဲ့ပုံစံတွေစိတ်ဝင်မလာအောင်အယောင်ဆောင်ဝင်မလာအောင်စီမံတဲ့သဘောပဲဖြစ်ပါတယ်။ဒါဒီလူလူတို့တော့နောက်ချက်ပြောင်းလုပ်ရှင်တဲ့စီနာမရှိပါဘူး။တိုးတော့လည်းပဲဒီလုံခြုံရေးအိစားတော့ဂျန်နဲ့အရာအားလုံးတက်တော့ပို့ပြီးတော့အရေးကြီးသွားမှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒါလေးတော့ဒါလည်းမူပေးပြီးတော့ပူပေါင်းဆောင်ရွက်ဖို့လည်းကျွန်တော်တို့ကပြောချင်ပါတယ်
။ရန်ကုန်မြို့ထောင်နောက်6မြို့နယ်ကိုလုံခြုံရေးတင်းကျပ်ထားတာတွေ့ရပါတယ်။ထောင်နောက်6မြို့နယ်ပြင်အခြားမြို့နယ်တွေမှာရောလုံခြုံရေးထပ်တိုးဖို့ရှိလား
။ကျွန်တော်ကပြောစီပေါ်တင်းရပဲဖြစ်ဖြစ်ကျွန်တော်ကလည်း resource ကအလုံးလောက်မရှိဘူးလေ။ရှိတဲ့ resource ကိုပဲကြီးမှန်ပြီးတော့ဟလာအကောင်းဆုံးပြအောင်လုပ်ရတာရှိတဲ့ resource တွေကအများဆုံးထုတ်နိုင်တဲ့အင်အားထုတ်နှုတ်ပြီးသုံးစွဲတာဖြစ်တဲ့ဝန်ကြီးဘက်ကလုပ်တယ်လို့တကယ်တော့မဆက်နိုင်ဘူးလေ။အဲ့တော့ဘယ်နေရာမှာတရက်ကအရေးကြီးတယ်လို့ထင်တယ်လဲ။ဘယ်နေရာမှာအရေးကြီးပုံစံတွေဘယ်နေရာမှာပြည်သူလူထုအသွားအလာအနေတိုင်းထူထပ်တယ်လဲ။ဒါတွေကတော့ပူဇော်ပေးတဲ့နေရာဖြစ်တာပေါ့နော်။ကျဲပါတဲ့နေရာတွေတော့လေကျဲပါသေးလျောက်ချင်းတွေလှည့်ပြီးဆူမှုတာမျိုးနဲ့ပဲလုပ်ရင်လုပ်မှာ။ဒီကတော့အခမ်းအနားကြီးကိုကျွန်တော်တို့ရေပက်မွေအောင်ကျွန်တော်တို့လုပ်ချင်တယ်။လုံခြုံရေးမကျိုးပေါအောင်လုပ်ချင်တယ်။ဒါပြင်ဒီရရှိလာတဲ့ကျပ်ဖက်သမားသတင်းတွေရလည်းပဲဒီကောင်းနေဟလာပြည်သူလူထုလည်းနောက်ရှက်မပေးနိုင်အောင်အခမ်းအနားကြီးလည်းနောက်ရှက်မပေးနိုင်အောင်ကျွန်တော်ကလုပ်ချင်တာပေါ့နော်။ဒါကြောင့်မလို့တင်းတင်းလျောက်ပတ်တဲ့အင်အားကိုတင်းတင်းလျောက်ပတ်တဲ့လိုအပ်တဲ့နေရာမှာလိုအပ်တယ်လို့ကျွန်တော်တို့ချက်ထားသုံးဆွဲပါတယ်လို့ကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့ပါဆရာအခုလိုဖြေကြားပေးတဲ့ဆရာကိုကျေးဇူးအများကြီးတင်ပါတယ်ရှင်။